မြန်မာနိုင်ငံမှာတန်တမန်ဖြစ်တဲ့ဝန်ကြနေခဲ့တုန်းကအိမ်မက်တောင်မမက်နိုင်ခဲ့တဲ့ဖြစ်ရတဲ့ခုဖြစ်လာခဲ့တော့နော
် It is astounding. It's just astounding to me. I didn't dream that I would see this day so soon.
ဟုတ်ကဲ့အမခန်းလေးလေးပါပဲဒီအချိန်မျိုးဒီလောက်မြန်မြန်ဆန်ဆန်နဲ့တွေ့ရလိမ့်မယ်လို့မမျှော်လင့်ခဲ့ပါဘူးလွန်ခဲ့တဲ့9နှစ်ကတောင်မှ2010ရွေးကောက်ပွဲမှာဆိုရင်ဒေါအောင်ဆန်းစုကြည်ဟာအကြေကျုံးနဲ့ရှိနေခဲ့သေးတာပါ NLD လည်းရွေးကောက်ပွဲမှာမပါဝင်ခဲ့ပါဘူးအခု9နှစ်အကြာမှာ NLD ဟာအမခန်းကိုအောင်ပွဲရနေပါတယ
်စစ်ဘုတ်ချုပ်တွေဒီလိုလှုပ်လာစေတာပြောင်းလဲလာစေတာဘာကြောင့်လို့ထင်ပါသလဲပရစလာ
Well they have been seen General Min Aung Hlaing in particular has been promising for the last few months really quite
တဖြစ်ပေါ့လေဘုတ်ချုပ်မှုကြီးမင်းအောင်လှိုင်ကလွန်ခဲ့တဲ့လာအနေငယ်အားစပြီးတော့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာမယ်လို့လူသိရှင်ကြားကြေပေးလာခဲ့ပါတယ်။တကယ်လဲလိုက်နာပါလိမ့်မယ်။ပြီးတော့ဒီ2008ဖွဲ့စည်းပုံဟာသူတို့စိတ်တိုင်းကျလှုပ်ထားတဲ့ဥပဒေပါ။ဒီလိုမျိုး NLD ဘက်အတိုက်ခံဘက်ကနိုင်လာခဲ့ရင်စစ်တပ်ဟာအစိုးရရဲ့အဆုံးဖြတ်ချမှတ်ရမှာပါဝင်နိုင်အောင်စီစဉ်ထားတာပါ။ဆိုတော့အခုခါစစ်တပ်အနေနဲ့အုပ်ချုပ်ရေးမှာအရေးပါစေဆိုတာစိတ်ချလက်ချဖြစ်နေပါတယ်။အခုဖြစ်သွားတာက NLD ဟာတိုင်းပြည်အနာဂတ်အတွက်စစ်တပ်နဲ့အခြေအလဲဆွေးနွေးညှိနှိုင်းရမယ့်အခြေအနေပါ။ဒါဟာတိတ်ကောင်းတဲ့ရလဒ်ပါပဲ။ဒီမိုကရေစီအတွက်အလားအလာကောင်းတစ်ခုပါ
။ဒါပေမဲ့အဲ့ဒီအခြေအနေတွေကိုမရောက်ခင်မှာစဉ်းစားကြရတာအများကြီးရှိနေတယ်ထင်ပါတယ်။ဥပမာတရဝင်းရလဒ်ထွက်မလာသေးဘူးအခုထိ။တခါအဲ့ဒီရလဒ်ပေါ်ထွက်လာရင်တော့အတိအကျလေးစားလိုက်နိုင်မလားဆိုတာလည်းစွင့်စရာတွေရှိနေသေးတယ်လို့ထင်ပါတယ
်။ There are still many big questions that have to be answered before we get to that point.
ဟုတ်ပါတယ်။အဲ့ဒီအစ်စ်မရောက်ခင်မေးစရာတွေအများကြီးရှိနေပါသေးတယ်။စောင့်ကြည့်ရအောင်မယ်ဆိုတာကျွန်မသဘောတူပါတယ်။နောက်ဆုံးရလဒ်မထွက်သေးပါဘူး။ကျွန်မတို့ကအစောပိုင်းရလဒ်တွေကိုအခြေခံပြီးပြောနေကြတာပါ။ NLD အားကောင်းတဲ့မျိုးပေါ်ကရလဒ်တွေပါ။ကျေးလက်တွေအဝေးဒေသတွေကရလဒ်တွေလဲဆောင်ကြည့်ရအောင်ပါပ
ါနောက်တစ်ခုကစစ်တပ်ရဲ့အခန်းကဏ္ဍဟာတဖြည်းဖြည်းရော့ကျသွားရမယ်ဆိုတာဟာ NLD ရောပြည်သူတရားလုံးကပါမျှော်မှန်းထားတဲ့ကိစ္စပါဆိုရင်ဒီကိစ္စကို NLD အနေနဲ့တချင်ကြီးမှာကင်တွယ်နိုင်ပါမလားပစ္စလာ
This is what has to be negotiated
ဒါဟာညှိနှိုင်းယူရမယ့်ကိစ္စပါစစ်တပ်ရဲ့အဓိကဆိုရင်ချက်ကတည်ငြိမ်ရေးနဲ့တိုင်းပြည်မပြိုကွဲရေးပါပဲနှစ်ပေါင်း90ဒါကိုအဓိကထားလာခဲ့တာပါဒါကိုကျွန်မလက်ခံပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းပြောထားပါတယ်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးရဖို့အဓိကကြတယ်လို့နောက်9နှစ်10နှစ်မှငြိမ်းချမ်းရေးရပြီးတော့ institution တွေခိုင်မာလာမယ်လို့ယူဆရပါတယ်ဆွေးနွေးညှိနှိုင်းပြီးပြည်လဲအောင်လုပ်ရမှာတော့ဖြစ်ပါတယ
်နောက်တစ်ခုကတော့လူတို့ကစွရင်ရတယ်အခုလောလောဆယ်မှာပဲဒေါအောင်ဆန်းစုကြည်ကသူကသမ္မတအထက်မှနေမယ်သမ္မတဟာသူတို့ရဲ့ဆုံးဖြတ်ချက်အတိုင်းသာလုပ်သွားမှာဖြစ်တယ်လို့ပြောနေတဲ့ကိစ္စပါဒီကိစ္စဟာဘယ်လောက်ထိကြားရိုက်နိုင်တယ်လဲဘယ်လောက်ထိစိုးရင်ကြာကောင်းတဲ့အချက်လို့ထင်ပါတယ်ပစ္စည်း
It's not really my business. I mean it's up to the leadership to decide. ဒါတော့ကျွန်မနဲ့တိတ်မ
ဆိုင်ပါဘူး။ဘာတွေကိုဘယ်လိုလှုပ်ဆောင်မယ်ဆိုတာခေါင်းဆောင်ပိုင်းကလှုပ်ကြရမှာပါ။ဒီမိုကရေစီနိုင်ငံတော်တော်များများမှာတော့အနိုင်ရတဲ့ပါတီရဲ့ခေါင်းဆောင်ဟာတိတ်အင်အားကောင်းတဲ့အနေအထားမှာရှိကြပါတယ်။ရွေးကောက်ပွဲရလဒ်တွေအပြီးသက်ပြီးတဲ့နောက်လာမယ့်အစိုးရခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေအကြာကြီးလုပ်ကြရအောင်ပါ။စောင့်ကြည့်ကြရအောင်ပါ။ကျမဒါကိုကြိုပြီးတော့အဆုံးဖြတ်မပေးချင်ပါဘူး
။ဟုတ်ကဲ့ကျွန်တော်စိတ်ကိုလှမ်းပြီးတော့ကြည့်ကြအောင်ခင်ဗျာ။တချို့က NLD ကိုဝေဖန်ကြတယ်။ NLD အစိုးရတက်လာရင်သူတို့ကစီမံခန့်ခွဲအုပ်ချုပ်တဲ့အတွေ့အကြုံမရှိခဲ့ဘူး။အဲ့ဒီအတွက်အခက်အခဲတွေအများကြီးကြုံလာနိုင်တယ်လို့လည်းဆွေးနွေးနေကြသူတွေရှိပါတယ
်။ How does anyone know? How does anyone know what the capabilities of the NLD are when they haven't had a chance to demonstrate
and any နေနဲ့ဘာမှတော့မလုပ်ရသေးပဲသူတို့ရဲ့အရေးချင်းတွေကိုဘယ်သူကသိနိုင်အောင်မလဲသူတို့ကိုလှုပ်ခွင့်ပေးလိုက်ပါအောင်စစ်တပ်အနေနဲ့လည်းအစိုးရရန်တရားကိုကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်ခဲ့တယ်လို့ကျွန်မမထင်ပါဘူးလူလူကရောစစ်အစိုးရကိုကောင်းတယ်ထင်ခဲ့လို့လားမထင်ပါဘူးလူလူကစစ်တပ်အုပ်ချုပ်တာကောင်းတယ်လို့ထင်ကြရင်ဘယ်ဖြုတ်ချပါမလဲဆိုတော့မဖြစ်သေးတဲ့ကိစ္စတခုကိုကျွန်မအငြင်းမပွားလို့ပါဘူး
ဟုတ်ပါတယ်ဒါပေမဲ့အဲ့ဒီမှာအမှားအယွင်းတွေရှိလာရင်လည်းပဲအခြေအနေကတော်တော်ဆူဆူရွားဖြစ်သွားနိုင်မလားဆိုတာကိုလူရစွင့်ညာဟန်တူပါတယ
် I have faith that the NLD leadership will seek the most competent
NLD ကောင်းဆောင်မှအနေနဲ့အစိုးရယာရူတာဝန်တွေလှုပ်ပိုင်ခွင့်ရှိသူတွေအဖြစ်အရေးချင်းပြေးဝတဲ့သူတွေကိုရနိုင်သမျှရှာဖွေလိမ့်မယ်လို့ကျွန်မကတော့ယုံကြည်မှုရှိပါတယ်ဒီလိုနဲ့လမ်းကြောင်းတစ်ကိုထွင်သွားနိုင်မှာပါ ပြီးခဲ့တဲ့၅နှစ်ကရှိခဲ့တဲ့ပြဿနာတရက်ကဘာလဲဆိုရင်သမရဦးသိန်းစိန်အနေနဲ့စီးပွားရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုချမှတ်ဆောင်ရွက်ခြင်းပေမဲ့အထူးသဖြင့်စီးပွားရေးမှာအုပ်ချုပ်ရေးရန်တရားကလိုက်ပါမလာခဲ့ဘူးအစိုးရကလိုက်ပါမလာခဲ့ဘူးမရွေ့လိုကြပါဘူးအထူးသဖြင့်ခရိုနီတွေကစီးပွားရေးအကျိုးစီးပွားကိုမစွန့်လိုကြပါဘူးခရိုနီလက်တဆုပ်စာကပဲတိုင်းပြည်ကိုချုပ်ကန့်ခဲ့ကြပါတယ်ပြုပြင်ပြောင်းလဲရေးမှာလိုက်ပါမလာတဲ့အပြင်အပြတ်အမောက်တောင်လှုပ်ခတ်ကြပါသေးတယ်ဒီခရိုနီအကျိုးစီးပွားပြဿနာဟာရင်ဆိုင်ရမယ်စိန်ခေါ်မှုတရက်လည်းဖြစ်ပါတယ်
။နောက်လူတွေဝေဖန်ကြတဲ့ကိစ္စတစ်ခုရှိပါသေးတယ်။အဲ့ဒါကတော့ဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုပုံစံ style of leadership ပေါ့လေ။ဒါဟာသူဟာသူတယောက်တည်းသဘောနဲ့လုပ်တတ်တယ်။အများနဲ့ညှိနှိုင်းခြင်းမရှိဘူး။အကြံပေးတာကိုလက်မခံဘူးဆက်သဖြင့်ပြောဆိုနေကြတာလည်းရှိပါတယ်ခင်ဗျာ
။ Well, that's your opinion, not mine. And I'm not going to give an opinion on that.
ဒါရှိရယူဆချက်ပါကျမရဲ့ယူဆချက်မဟုတ်ပါဘူးဒါနဲ့ပတ်သက်လို့ကျမထင်ချင်းမပေးလို့ပါဘူးဒေါ်ဆဆူကြည်ဟာတယောက်တည်းအကျယ်ဆုံးနဲ့အကြကြီးနေခဲ့ရတယ်စိတ်သက်တင်းကျပ်မှုတွေအစမတန်ကြုံတွေ့ခဲ့ရတဲ့သူဖြစ်ပါတယ်လူတိုင်းဟာဒီလိုအခြေအနေကိုဖြတ်သန်းခဲ့ရပြီးပုံမှန်ဖြစ်နေဖို့ဆိုတာမဖြစ်နိုင်ပါဘူးသူဟာအင်မတန်ပြောင်မြောက်တဲ့လုပ်ရက်တွေကိုလှုပ်ဆောင်နိုင်ခဲ့ပါတယ်ဒီမိုကရေစီအင်အားစုကိုကြီးမားတဲ့အောင်မြင်မှုရအောင်လို့ဦးဆောင်နိုင်ခဲ့တယ်ဒါ ਉਹ ပဲကျမတို့ကဂုဏ်ယူပြီးပြောကြားကြရမှာပါပုဂ္ဂိုလ်ရေးရဘာဖြစ်တယ်ညာဖြစ်တယ်အပြစ်ရှာမနေတဲ့မအောင
်ပစီလာကိုကျွန်တော်နောက်မေးကျင်တဲ့မေးခွန်းနှစ်ခုကျန်ပါသေးတယ်တစ်ခုကမြန်မာနိုင်ငံမှာဘာသာရေးကွဲလွဲတဲ့လူအုပ်စုချင်းသဟဇတာမဖြစ်တဲ့ကိစ္စဖြစ်ပါတယ်ဒါအကြမ်းဖက်မှုတွေတောင်ဖြစ်ခဲ့ရတယ်ဒီပြဿနာကိုလူတချို့ကဆက်လက်ပြီးတော့ကင်ဆယ်ပြီးတော့ပြဿနာဖန်တီးနေတဲ့လူတွေစီကောင်းစီပါလိမ့်မယ်ကိစ္စမှာနိုင်ငံတကာပေးတဲ့ဖိအားဘယ်လိုလုပ်ရမလဲဆိုတဲ့ဖိအားနဲ့ပြည်သူလူထုအများစုရဲ့ဆန္ဒဒီနှစ်ခုကြမှာဒေါအောင်ဆန်းစုကြည်ဟာအတော်လေးလူရကံရခက်မဲ့အနေသားရှိနေနိုင်တယ်လို့ထင်ပါတယ်
။ Well, this is a very very difficult problem because it's clearly a deep-seated social issue in the country.
ဒါဟာလုံးအင်တန်ခက်ခဲတဲ့ပြဿနာပါ။တိုင်းပြည်ရဲ့နေဆိုင်နဲ့လူမှုရေးပြဿနာတရဖြစ်ပါတယ်။လူဖွဲ့စည်းတနည်းအားဖြင့်လူမှုကိုလွယ်လွယ်ကူကူပြောင်းလဲလို့မရပါဘူး။သူတို့ရဲ့စိတ်ဓာတ်ကိုပြောင်းရမယ်။သူတို့ရဲ့စဉ်းစားတွေးခေါ်ပုံကိုပြောင်းအောင်လုပ်ရမယ်။ဒါဟာအချိန်ကြာကြီးယူရပါလိမ့်မယ်။အခုသူ့ရဲ့တရားဥပဒေစိုးမိုးရေးအပေါ်အလေးထားမှုကကောင်းမွန်တဲ့ပထမခြေလှမ်းလို့ကျွန်မထင်ပါတယ်ဒီပြဿနာကိုစတင်စေခဲ့တာဟာတရားဥပဒေစနစ်ဖြစ်ပါတယ်ရိုဟင်ဂျာကိစ္စရောမွတ်စလင်ကိစ္စပါဒါကြောင့်ဖြစ်ခဲ့ရတာပါရှင်းလင်းပြသတဲ့ဥပဒေနဲ့တရားဥပဒေစိုးမိုးမှုတကယ်ရှိလာရင်ပြဿနာကိုဖြေရှင်းနိုင်ပါလိမ့်မယ
်ကျွန်တော်နောက်ဆုံးမေးချင်တဲ့ကိစ္စကတော့နိုင်ငံခြားဆက်ဆံရေးကိစ္စဖြစ်ပါတယ်အခုလောလောဆယ်မှာ NLD အောင်ပွဲရတော့အစိုးရကရောအနောက်ဘက်ကရောချီချူးဂုံပြုနေကြပါတယ်အမေရိကန်ဟာ energy အစိုးရတက်လာရင် sanctions တွေတားဆီးအရေးယူမှုတွေကိုရုပ်သိမ်းမယ်အထူးသဖြင့်စစ်ဘက်နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်လာမယ်ဆိုပြီးတော့ဒါတွက်စရာရှိပါတယ်တကယ်လို့အဲ့လိုဖြစ်လာရင်အမေရိကန်ဟာမြန်မာအစိုးရနဲ့စီရေးအရာပုံမှုပြီးတော့အချိန်မြင့်ပူးပေါင်းဆောင်ရွက်လာရင်ဒါကိုတရုတ်တိုက်ပါမလားပစ္စည်းလား
I think you're jumping out much too far ahead it will be quite a while before the United States lifts those sanctions.
ရှင်ကတိတ်ပြီးရှေ့ကိုရောက်လွန်တယ်လို့ထင်တယ်။အမေရိကန်အစိုးရအနေနဲ့ဆန်ရှင်တွေကိုပြန်ရုပ်သိမ်းဖို့အဝေးကြီးလိုပါလေဦးမယ်။အရေးကြီးဆုံးဆန်ရှင်က SDL စည်ရင်းလို့ခေါ်တဲ့ပြစ်မှတ်ထားအရေးယူတဲ့သူတွေအပေါ်ထားရှိတဲ့ကိစ္စပါ။ဒါဟာခရိုနီလူဒန်းစားကိုပြစ်မှတ်ထားတာပါ။ဒီခရိုနီတွေကြီးစိုးမှုကလည်းချက်ချင်းပပျောက်သွားလိမ့်မယ်လို့ကျမကတော့မယူဆပါဘူး။ဒါကြောင့်ဒီဆန်ရှင်ကိုလည်းလွယ်လင့်တကူရုပ်သိမ်းအောင်မှမဟုတ်ပါဘူး။သူတို့ဘက်ကပြုပြင်ဖို့ကြိုးပမ်းမှုတချို့ရှိပေမဲ့ပြဿနာတွေအများကြီးရှိနေပါသေးတယ်ချက်ချင်းမဖြစ်နိုင်ပါဘူ
းဒါပေမဲ့တစ်ဖက်မှာမြန်မာစစ်တပ်အနေနဲ့သူတို့ရဲ့စစ်တပ်အစင်တန်းကိုသိမ့်ညှင်းညင်နေတာပါဆိုတော့ NLD အစိုးရနဲ့သူတို့ပူးပေါင်းဆောင်ရွက်လာခြင်းအပြင်အမေရိကန်ကစီးရီးအရာပူးပေါင်းဆောင်ရွက်မှုတွေပို့လုပ်လာမယ်အကူအညီပေးလာမယ်စစ်တပ်အစင်တန်းမြင်မာလာမယ်ဒီလိုမျှော်လင့်ချက်မျိုးဟာလည်းမြန်မာစစ်တပ်ရဲ့လက်ထက်မှာရှိနေမယ်လို့ယူဆရပါပါစီလား
Well I think there's a good possibility of that if the militaryis willing
တက်ကအနေရီအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်တိုင်းပြည်ဒီမိုကရေစီပုံမှုထွန်းကောင်းအောင်ဆောင်ရွက်မယ်ဆိုရင်တော့ဒါဟာဖြစ်နိုင်တဲ့အလားအလာရှိပါတယ်အမေရိကန်ပြည်ထောင်စုအဖို့သူတို့နဲ့လက်မတွဲနိုင်စရာအကြောင်းဘာမှမရှိပါဘူးဒါပေမဲ့မြမအစိုးရကို၌ကဒီအတွက်စိတ်အေးလက်အေးရှိမှသာဖြစ်နိုင်မှာပါအစိုးရမကြိုက်ရင်တော့ကျမတို့ဘာမှလုပ်မှာမဟုတ်ပါဘူ
းဟုတ်ကဲ့အဲ့လိုမြမအစိုးရလည်းကြိုက်လို့မြမစစ်တပ်ကိုဒါပံပိုးပေးလာတာလေ့ကျင့်ပေးလာတာအရင်ချင်းတွင်းမြင့်လာအောင်အကူအညီပေးလာရဲလှုပ်လာခြင်းအဲ့ဒါဟာတရုတ်မြန်မာဆက်ဆံရေးအပေါ်မှာမထိခိုက်နိုင်ပေဘူးလားပစီယာ
That's not our main concern. I mean it's up to Burma, it's up to Myanmar to decide on its relations with China. We don't.
ဒါကကျမတို့အတွက်အဓိကအရေးမဟုတ်ပါဘူး။မြန်မာအစိုးရရဲ့သဘောပါပဲ။တရုတ်နဲ့ဆက်ဆံရေးကိုဆုံးဖြတ်ရမှာသူတို့ပဲဆုံးဖြတ်ရမှာပါ။ကျမတို့အနေနဲ့ကမြန်မာအမေရိကန်နှစ်နိုင်ငံဆက်ဆံရေးကိုတရုတ်အပေါ်အခြေခံပြီးတော့မစဉ်းစားထားပါဘူး။